ကင်းနီဒေတာကာကွယ်ရေးတပ်ပေါင်းစုရဲ့တစ်လေးလုံးစစ်စီရေးစတင်လိုက်ကြတဲ့ကလွိုင်းကော်မြို့တဝိုက်မှာနေစဉ်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာကြောင့်တောင်းနေချီတဲ့လွိုင်းကော်မြို့ခံတွေရောလွိုင်းကော်မှာလိုက်ရောက်ခုလုံနေတဲ့စစ်ရှောင်ဒုက္ခသည်တွေပါအခုတခါထပ်ပြီးဘေးလွတ်ရာတင်းရှောင်ထွက်ရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုကိုသားညုံပြောပြပေးပါအောင်ရှင်
နိုဝင်ဘာလ7ရက်နေ့တလေးလုံးစစ်စီစတင်လိုက်တဲ့တစ်ချိန်တည်းမှာပဲကင်းဒီတပ်ပေါင်းစုတွေကလွိုက်ကော်ဒမော့စုနဲ့မိုးပြဲရီမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဝေရောက်တိုက်ခိုက်သိမ်းပိုက်ရာကနေပြီးတော့နှစ်ဖက်တိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်။လွိုက်ကော်မြို့ပတ်ချလေမှာဆိုလို့ရှိရင်ဒီကနေ့ထိတိုက်ပွဲတွေကဇက်တိုက်ဖြစ်နေတယ်လို့မြို့ကောင်တွေကပြောပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကနေရောညပါလေကြောင်းအသုံးပြုပြီးတော့ဒဏ္ဍာရီကြီးနဲ့ပြစ်ခတ်နေတဲ့အတွက်ရဲသားတွေထိခိုက်ပေးကြရတယ်လို့နေအိမ်တွေလည်းပျက်စီးကြရတယ်လို့ဆိုပါတယ်။လွိုက်ကော်တောက်ခုရက်ကွက်ကဒေသခံတို့ကတော့မြို့ထဲမှာနေထိုင်လို့မလုံခြုံတော့တာမလို့လွိုက်ကော်မြို့အနီးအနားမှာရှိတဲ့တောင်ပေါ်ဖုန်းကျောင်းတစ်ခုမှာလာရှောင်နေရတယ်လို့ပြောပါတယ်
။အဲဖျားကျောင်းတောင်ပေါ်မှာတက်နေနေတာကျွန်တော်မြို့ထဲမှာလည်းနေရတာသိမချလို့လေ။အဲတရားတို့လောက်ပေါ့။အဲ့လောက်ပဲကျန်တော့အရင်ကတော့ကျောင်းပြည့်ပြောတယ်။ချောင်းနေရာမရှိတဲ့လူတွေဈေးမရှိတဲ့လူတွေလောက်ပဲကျန်တာပေါ့။ချောင်းနေတဲ့လူတွေကတော့အတက်နဲ့ကိုယ့်အခြေအနေကိုသားလေးတွေရှိတဲ့လူတွေကတော့ကိုယ့်အကိုကိုယ်ဒီလိုဒီဆက်ဆောင်ကြတယ်
။လွိုက်ကော်မြို့မှာမြို့ခံတဲ့စီပီဒုက္ခတွေပါဝင်ခမန်းကြီးလူကြီးကသသိန်းထက်မနည်းရှိပါတယ်။တရှိတနေ့လုံးစစ်စီရင်ကြောင်းလွိုက်ကော်မြို့မှာလာရောက်ခလုံနေကြတဲ့စီပီဒုက္ခတွေရောမြို့ကအများစုကပါထပ်ပြီးတော့စီပီရှောင်နေကြရတယ်လို့လွိုက်ကော်မြို့ကစစ်ရှောင်ရေးကူညီနေတဲ့တန်ကြာတော်ကမြေချားပါတယ်
။ခမန်းကြီးကလူကြီးကိုသသိန်းမကောက်တဲ့ကျေပေါ်မှာမတုံလောက်လောက်ပဲကျန်တယ်လို့ထင်တယ်။
2021ခေါင်းစဉ်အရကြားပြည်နယ်မှာခမန်းကြီးလူကြီး3သိန်းနီးပါးရှိပြီးတော့လွိုက်ကော်မြို့ပေါ်မှာလူကြီးက6000ကျော်ရှိပါတယ်။ရှမ်းပြည်နယ်ဇက်ဒေသအတွင်းစစ်ဘေးရှောင်သူတွေကအများပြားရှိနေပါတယ်။ဝေကော်မြို့မြောက်ဘက်ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ရေပြူကြီးရွာဘက်ကိုခိုးလွန်လာတဲ့စစ်ရှောင်မျိုးသမီးတူကတော့သူဟာအဝတ်တထည်ကိုတစ်ခုနဲ့ဘေးလွတ်ရာကိုပြေးလွှားလာရတာဖြစ်ပြီးတော့ဆွေမျိုးအိမ်မှာကပ်နေရတယ်လို့ပြောပါတယ်။အခန်းချင်းလေးတစ်ခုမှာလူ100ယောက်လောက်စုပြုံနေထိုင်ရပြီးတော့စားရတော့ရကစခက်ခဲမျိုးစုံကြုံတွေ့နေရတယ်လို့သူကပြောပါတယ်။
အခါကြီးနေတဲ့ခန်းထဲမှာဆိုရင်ခမရရှိရခမရနဲ့ဆိုပုံရဆရာဆက်လို့မျိုးတက်တက်ကလေးအိမ်ရတယ်အဲ့လိုမျိုးချက်ချင်းရှိနေကွာအချင်းတွေမပါပါမပါဆောင်မပါခါကြရလေဆိုချင်တယ်လို့ဟိုအဝတ်တထည်ကိုတစ်ခုနဲ့ပဲထွက်လာတယ်သူတို့ဆောင်နေရစကွာဆောင်နေရမှဆိုတော့တော်တော်လေးအင်းကြီးလူနဲ့ချမ်းပါဆိုရင်ခမရနဲ့ပါတယ်ဆိုတော့
စီဆိုင်မျိုးနဲ့ရေဖြူကြီးရောမှာခမန်းကြီးစစ်ဆောင်200လောက်ရှိပြီးတော့ဒီဆက်ရစီမျိုးအိမ်နဲ့စစ်ဆောင်စခန်းတွေမှာနေထိုင်ကြတယ်လို့ဆိုပါတယ်နောက်ရှေ့မြို့နယ်ပဲတင်းချောင်သွားတဲ့ဒမော့ဆူစစ်ပြည်ဒုက္ခတွေတူကတော့ဆရနာတင်းခဲ့တဲ့နောက်ပိုင်းဒမော့ဆူမြို့နယ်ကတိုက်ပွဲကြောင့်ဘယ်ကောမြို့မှာခိုလိုနီယာကနေပြီးတော့အခုဒီတလေးလုံးစစ်စီတိုက်ပွဲပြင်းထန်လာတာကြောင့်တိုက်ပွဲကင်းတဲ့ညောင်ရွှေမြို့နယ်ဘက်ကိုထပ်ပြီးတော့တင်းချောင်ခဲ့ရတာဖြစ်ပြီးအခုခက်ခဲနေရင်ဆိုင်နေရတယ်လို့ဆိုပါတယ
်။ရေဝေပေးတဲ့လူကစစ်ပြည်တော်ဝေပေးတဲ့လူနဲ့ဆိုတော့လက်ခံတဲ့သူများလာနေရာကတော့အရင်ကြီးတော့မခက်ခဲပေမဲ့စာရေးတောက်ရတော့နည်းနည်းတော့ခက်ခဲမယ်။ဘာလို့ပုံမှန်ပြေးကြတဲ့အတွက်ကိုလူအုပ်ကြီးကလည်းအားလိုက်ပြေးလာတဲ့သူကတော့အရင်များတဲ့လူအုပ်ကြီးဆိုတော့တောက်တောက်ရတော့ခက်ခဲမယ်ချင်နေတော့ရှိသေးတယ်
။စစ်ပြည်တော်ကတည်းကလွယ်ကောကနေပြီးတော့သူတို့နီးစက်ရာစီဆိုင်တောင်ကြီးညောင်ရွှေအင်းလေးစရတီမြို့နယ်တွေကြီးရွာတွေဘက်ကိုတင်းချောင်သွားကြပါတယ်။အရင်တော့ကဒီတချို့ကြီးရွာအုပ်ချုပ်ရေးမှုတွေကစစ်ဆောင်တွေကိုလက်မခံကြဖို့သတိပေးထားတာမို့လို့အဲဒီဒေသတွေမှာမြို့ကန်တွေကစစ်ပီးဒုက္ခတွေကိုလက်မခံရဲပဲဖြစ်လာပြီးတော့စစ်ဆောင်တွေကိုအခက်ကြုံခဲ့ရမှုပါတယ်။ဒါပေမဲ့လည်းခုတော့စစ်ဆောင်တွေလည်းခိုလိုနာကိုပြန်လက်ခံလာကြပြီးတော့စစ်ဆောင်တွေအတွက်ထမင်းတုပ်တွေရေတပ်မှုတွေဝင်ခါပြီးတော့ကျူးဆူကြပါတယ်။ဒါအပြင်စစ်ပီးဒုက္ခတွေလိုအပ်တဲ့အရေးပေါ်အကူအညီတွေစာဝင်နေတဲ့ကျမကြီးဆောက်ရှာမှုတွေပါပေးလာနေကြပြီလို့စစ်ဆောင်တွေကတော့ပြောပါတယ်။ဒါပေမဲ့ဒီကင်းဒီတပေါင်းစုတွေကကြားဒေသတွေမြို့သိမ်းတိုက်ပွဲတွေဆင်နွှဲမှာဖြစ်တဲ့ကြောင်းကြီးညာထားတယ်လို့စီးရီချင်းတွေကလည်းတင်းမာနေစေဖြစ်တာမို့လို့စစ်ဆောင်တွေဖို့အိမ်ပြန်ဖို့အချိန်မီမပေးနိုင်ပဲဖြစ်နေတယ်လို့ဆိုရမှာပါခင်ဗျာ။